ထိုင်းနိုင်ငံတွင်ကိုဗစ်တတိယလိုင်းကူးစက်ပြန့်နှံ့မှုတွေဖြစ်နေတာမှယောဂါပေါ်ကူးစက်သူနေစဉ်ထောင်ချီတိုးနေတာကြောင့်စောက်လုပ်ရေးအလုပ်သမားအများအပြားကူးစက်မှုတွေဖြစ်တယ်ဆိုပြီးထိုင်းအစိုးရကဘန်ကောက်နဲ့အနီးတစ်ဝိုက်ကစောက်လုပ်ရေးစိုက်600လောက်ကိုလော့ဒေါင်းလုပ်ပြီးလုံခြုံရေးတွေစောင့်ကြပ်ထားပါတယ်။ဒီလိုပိတ်ဆို့ထားချိန်မှာမြန်မာရှေ့ပြောင်းအလုပ်သမားတချို့ဟာစိုးရိမ်မှုတွေဖြစ်ပြီးပိတ်ဆို့ထားတဲ့နေရာကနေထွက်ပြေးတာတွေရှိနေတယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်။
တချို့တွေထွက်ပြေးလို့လေဖမ်းနေတယ်။ဟောသူကတော့မှန်တလားလုံးလုံးအဲ့လိုမျိုးအပိတ်ခံနာရမယ်ဆိုတော့လေသူတို့ကအဲ့ဒါကြောင့်မလို့ဟိုဘယ်လိုကောင်းလဲတချို့ကလည်းစိုးရိမ်တာပေါ့ပြီးတော့အထက်မှနေလဲကွာဥမာတကယ်လို့ယောဂါတွေပါလေကူးစက်ထားတာဖြစ်တယ်ဗျာဆိုလို့ရှိရင်ကုသပေးဖို့ကသူတို့ကဟိုအစီအစဉ်ကတိတ်မရှိဘူးလေပြောမှဆိုရင်အစိုးရထိုင်းအစိုးရသူ့ပြည်သူလူထုတော်ကိုသူတို့တော့မနိုင်မြင့်ဖြစ်နေတာဆိုတော့အထက်မှဖြစ်တယ်ဆိုလို့ရှိရင်အဲ့လိုမျိုးကုသလို့မရမှာစိုးတာသာမို့အကြာကြီးပြိမ်မော်ဆိုတာပေါ့နော်အဲ့ခါကျတော့လူရအစိုးရအဟိုပြည်ထောင်ပြည်ကိုစူးစမ်းကြတာပေါ့ဟိုတရားမဝင်တဲ့အလုပ်သမားတွေပါလေဒါမျိုးရှိနိုင်မယ်ဥမာအလုပ်ရှင်မတူတာတော့ဟိုတခြားနေရာနေကြောင်းလာပြီလားလုပ်နေတဲ့လူအလုပ်မတူတဲ့လူဒါမျိုးတွေရှိနိုင်တာဟု
တ်
အဲ့လိုလူတွေကလည်းသူတို့အနေနဲ့အလုပ်သမားဝန်ကြီးဌာနနေပြီးတော့စစ်စစ်ရှာဖွေတွေ့ကြည့်လို့ရှိရင်အဲ့လိုမျိုးမတူတာဆိုအရေးယူခံရတာဟုတ်အဲ့ဒါတွေကိုကြောက်တာလဲပါမယ်ဒီကြောလို့သမားရဲ့တော့ကသူကတချို့တွေကတော့ဖမ်းမိတာဖမ်းမိပြီးတော့အဲ့တဲကိုပြန်ပြီးတော့ထားတာပေါ့နော်အဲ့ဒီကံထဲမှာပြန်ထားတာပေါ့ဒါမဲ့ပြင်နေတာပေါ့
ထိုင်းဆူရကဘန်ကောက်ကစောက်လို့ရေးစိုက်600လောက်ကအလုပ်သမား9000ကနေ10000ဝန်းကျင်ကိုကိုဗစ်ကူးစက်မှုတွေများတာကြောင့်ဆိုပြီးကန့်သက်ပိတ်ဆို့ထားတာပါတလတာပိတ်ဆို့ကန့်သက်ထားချိန်မှာအလုပ်သမားတွေရဲ့အကျိုးခံစားခွင့်နဲ့ပတ်သက်လို့လည်းဦးမင်းဦးကပြောပြပါတယ
်ဆိုတော့သူတို့ကြေညာကြတာတော့ဟိုဥစားပေါ့နော်ဒီအစိုးရအနေနဲ့ကတော့သားသားရဲ့90ရာရင်တော့ပေးမယ်အဲအလုပ်ရှင်နဲ့သက်ဆိုင်နဲ့ကျန်တဲ့ဟိုပါပေါ့နော်သူတို့လည်းထားပါတော့ကုမ္ပဏီဆိုလည်းကုမ္ပဏီအဲ့ဒါမျိုးတွေနေပြီးတော့ကျန်တဲ့ရာရင်တော့ပေးရမယ်ဆိုတဲ့အမျိုးပါဒါနဲ့ဒါကလည်းတကယ်တကယ်ကျတော့ပုံနည်းဖြစ်တဲ့လူတွေပဲမှအာပြောမယ်ဆိုလို့ရှိရင်လူမှုဘုလုံးရေးဝင်တဲ့လူတွေအတွက်ပဲနောက်ဟိုဘယ်လိုပေါ့ MOU အလုပ်သမားတွေနောက်ပြီးတဲ့အခါကျတော့ဟိုပြောမယ်ဆိုလို့ရှိရင်အာကုမ္ပဏီကောင်းကောင်းနဲ့ဗျာအဲ့လိုမျိုးအကုမ္ပဏီကြီးတွေပေါ့အဲ့လိုမျိုးဟိုတတိကြီးတွေမှာလောက်တဲ့လူတွေတော့ကအဲ့ဒီခံစားခွင့်တွေရနိုင်လားဟိုနေ့တွေအတွက်ကကနေနဲ့သေးတဲ့ဟာတွေအဲ့လိုကန်ထရိုက်ဆပ်ကန်ထရိုက်လို့သဘောမျိုးယူတဲ့လူတွေအတွက်ကကြားဖို့ကမသိကြပါဘူးဗျာဒါ
ထိုင်းဆိုရကပြီးခဲ့တဲ့နှစ်ကိုဗစ်ဒုတိယလှိုင်းဖြစ်တဲ့အချိန်စမောစခွန်ပြည်နယ်ပင်လယ်ဇာလုပ်ငန်းမှာအလုပ်လုပ်ကြနေတဲ့ရွှေပြောင်းလုပ်သမားတွေကနေစတင်ကူးစက်တယ်ဆိုပြီးမြန်မာပါဝင်ရွှေပြောင်းလုပ်သမားတွေရဲ့ခရီးသွားလာခွင့်တွေတနေနဲ့တနေဖြတ်တန်းသွားလာခွင့်တွေကိုမပြုတော့ဘဲတက်တန်းတိုးပြီးကန့်သက်ထားတာအခုတတိယလှိုင်းဖြစ်တဲ့အချိန်ထိပါအခုဆိုရင်နွန်ထဘူရီပြည်နယ်တဲကစစ်ရုံတွေမှာလဲရွှေပြောင်းလုပ်သမားတွေကိုဗစ်ကူးစက်မှုတွေရှိနေတယ်လို့စုံခလာပြည်နယ်နဲ့တပ်ပြည်နယ်တဲမှာလဲရွှေပြောင်းလုပ်သမားတွေရာနဲ့ချီပြီးကူးစက်မှုတွေဖြစ်နေပါတယ်နေ့စဉ်လဲကူးစက်မှုတွေတိုးလာနေပါတယ်ကူးစက်မှုတွေထဲမှာအများစုကတော့မြန်မာနိုင်ငံသားတွေဖြစ်နေပါတယ်ထိုင်းနိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာ 25,900 ကျော်ရှိပြီးဇွန်လ30ရက်နေ့မှာတော့လူနာအသစ် 4,800 နီးပါးတိုးလာပါတယ်။သေဆုံးသူကတော့2023ဦးရှိသွားပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။